တော်ရရှိမြတ်ခင်ဗျာအမေရိကန်ပြည်တော်စုနိုင်ငံသားရေးဌာနက2005ခုနှစ်နိုင်ငံတကာမူရစ်စေထိန်ချုပ်ရေးမဟာဗျူဟာအစီရင်ခံစာကိုတောက်ကြတဲ့နေလကင်းကထုတ်ပြန်လိုက်ပါတယ်ဘိုလီးဗီးယားကိုလံဘီးယားမက္ကဆီကိုအာဖဂန်နစ္စတန်ကမ်ဘောဒီးယားလောစတဲ့မူရစ်စေထုတ်လုပ်ရောင်းချမှုအတွေ့အရေးတူဖော်ပြခံရတဲ့နိုင်ငံတွေကြားကမ္ဘာပေါ်မှာဗိမ်းဒုတိယအများဆုံးစိုက်ပျိုးပြီးအင်ဖက်တမင်းစိတ်ကျွားစေအများဆုံးထုတ်လုပ်တဲ့မြန်မာနိုင်ငံဟာလည်းပဲစိုးရိမ်စရာဖြစ်တယ်လို့ပြောဆိုမှုတွေရှိခဲ့ပါတယ်။ဝါရှင်တန်မြို့တော်နိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲကိုသွားရောက်ခဲ့တဲ့ဦးသမ်းလွင်ထွန်းကဆက်လက်တင်ပြပေးပါလားခင်ဗျာ
။နိုင်ငံကမူရစ်စေဝါထိန်းချုပ်ရေးမဟာဗျူဟာအစီရင်ခံစာကိုအမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်ခဲ့ရမှာအခုဆိုလို့ရှိရင်19ချိန်မြောက်ရှိသွားပါပြီ။နှစ်စဉ်အစီရင်ခံစာထုတ်ပြန်ရခြင်းရဲ့ရည်ရွယ်ချက်ဟာပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမူရစ်စေဝါနှိမ်နင်းရေးနဲ့ငွေမောင်းခိုးလုပ်ငန်းနှိမ်နင်းရေးလုပ်ငန်းတွေမှာနိုင်ငံတကာအစိုးရတွေအနေနဲ့ဘလောက်များပူးပေါင်းဆောင်ရွက်မှုရှိခဲ့တယ်လဲတိုးတက်မှုတွေလှုပ်ဆောင်ခဲ့တယ်လဲဆိုတာကိုချိန်ဆတိုင်းတာဖို့ဖြစ်ပါတယ်လို့နိုင်ငံသားရေးဌာနကမ္ဘာရေးရာများဆိုင်ရာဒုတိယဝန်ကြီးပေါ်လာဒူဗီရန်စကီကပြောပါတယ်။ကမ္ဘာကြီးရဲ့လွတ်လပ်မှုလုံခြုံရေးနဲ့တည်ငြိမ်မှုကိုချိန်ချောင်းနေတာဟာမူရစ်စေဝါကိစ္စဖြစ်တယ်လို့လည်းသူကဆိုပါတယ်။
Addressing this challenge requires that we recognize the many linkages among drug trafficking and organized crime, money laundering, terrorism, trafficking in persons.
ဝေးစင်မောင်ကိုရောင်းဝယ်မှုဟာဂိုင်းဖွဲ့ရစွေမှုဝေးမောင်ကိုလုံးမှုအကြမ်းဖက်မှုလူမောင်ကိုကူးမှုလက်ညှိုးမောင်ကိုကူးမှုအစိုးရအဖွဲ့အတွင်းအဂတိလိုက်စားမှုစတာတွေနဲ့ဆက်ဆံနေပြီးတခုနဲ့တခုဒီကိုကြီးထွားနေတယ်ဆိုတာသိရှိထားနိုင်မှပဲဒီပြဿနာကိုဖြေရှင်းလို့ရနိုင်ပါလိမ့်မယ်
။ဒါအပြင်မူရစ်စေဝါပြဿနာကြောင့် HIV AIDS ရောဂါပြန့်ပွားမှုကူးစက်ရောဂါပြန့်ပွားမှုလူငယ်များအကျင့်စာရိတ်ကျပြက်ပြားမှုအစရာတွေလည်းဖြစ်စေနိုင်တယ်လို့ဒုတိယဝန်ကြီးပေါ်လာဒိုဗီယန်စကီကပြောပါတယ်။မူရစ်စေဝါထုတ်လို့ရောင်းချမှုတွေအတွက်ကမ္ဘာပေါ်မှာအဓိကအစိုးရအားဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒီအကြောင်းကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံတကာမူရစ်စေဝါနှိမ်နင်းရေးနဲ့ဥပဒေစိုးမိုးရေးဆိုင်ရာဌာနလက်ထောက်နိုင်ငံသားရေးဝန်ကြီး Robert Charles ကအခုလိုပြောပါတယ်
။ Well, poppy cultivation has fallen 88% in the last 8 years. Burma again is still the number 2 producer of heroin poppies. Number 1 producer amphetamine type substances.
မြန်မာနိုင်ငံမှာပြီးခဲ့တဲ့7နှစ်တာကာလအတွင်းဗိမ်းဆိုင်ပျိုးထုတ်လုပ်မှု88ရာခိုင်နှုန်းအထိကျဆင်းသွားခဲ့ပြီဆိုပေမဲ့အာဖဂန်နစ္စတန်နိုင်ငံပြီးရင်ကမ္ဘာပေါ်မှာဒုတိယဗိမ်းဆိုင်ကုန်နိုင်ငံအဖြစ်ရှိနေသေးပါပဲ။ဒါအပြင်အရှေ့အာရှဒေသမှာအမ်ဖက်တမင်းစိတ်ကြွဆေးပြားတွေအများဆုံးထုတ်လုပ်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီနှစ်အတွင်းမှာပဲမြန်မာပြည်ဘက်ကထွက်တဲ့အမ်ဖက်တမင်းစိတ်ကြွဆေးပြားတန်းနဲ့ချီပြီးထိုင်းနိုင်ငံတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေဘက်ကိုရောက်ရှိခဲ့ပါတယ်လို့ Robert Charles ကပြောသွားတာပါ။ပြီးခဲ့တဲ့2004ခုနှစ်ကအမေရိကန်အစိုးရကမွေးရည်စေဝါပြဿနာအတွက်အစဉ်အတန်းသတ်မှတ်ခဲ့ရမှာမြန်မာနိုင်ငံဟာနိုင်ငံတကာအဆင့်မီမွေးရည်စေဝါနှိမ်နင်းမှုမှာတိုးတက်မှုမရှိဆုံးတစ်ခုတည်းသောနိုင်ငံအဖြစ်ဖော်ပြခံရပါတယ်။အထူးသဖြင့်ဘိန်းဆိုင်ပျိုးထုတ်လုပ်နေတဲ့ရှမ်းပြည်နယ်ဘက်မှာဘဝတွေက2005ခုနှစ်မှာဘိန်းဆိုင်ပျိုးမှုနဲ့မှောက်ခိုးမှုကင်းရှင်းအောင်လုပ်မယ်လို့ကြေညာထားခဲ့ပေမဲ့ဘိန်းဆိုင်ပျိုးမှုနဲ့အမ်ဖက်တမင်းထုတ်လုပ်မှုတွေဆက်ရှိနေသေးပြီးမြန်မာစီဆွေးရကလည်းဒါတွေကိုထိထိရောက်ရောက်နှိမ်နင်းနိုင်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့3နှစ်တာကာလအတွင်းတရုတ်နဲ့ထိုင်းနယ်စပ်တချို့မှာမွေးရည်စေဝါနှိမ်နင်းရေးအတွက်ဆက်သွယ်ဆောင်ရွက်ရေးယုံတွေကို5ခုအထိမြန်မာစီဆွေးရကဖွင့်လှစ်ပေးခဲ့ပေမဲ့ဒီထဲပို့ပြီးလှုပ်ဆောင်ကြရေးအများကြီးရှိနေသေးတယ်လို့ဒီနေ့ထုတ်ပြန်တဲ့မွေးရည်စေဝါထိန်းချုပ်ရေးမဟာဗျူဟာအစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာမွေးရည်စေဝါထုတ်လုပ်သူတရားခံများအဖြစ် UWSA ဘဝပြည်သွေးစည်ညီညွတ်ရေးတပ်ဖွဲ့ရဲ့ခေါင်းဆောင်ရှစ်ဦးကိုအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်တရားရုံးတစ်ခုကတရားစွဲဆိုပြီးဇန်နဝါရီလကုန်ပိုင်းကဖန်ဝရန်ထုတ်ပြန်ခဲ့ပေမဲ့ UWSA အဖွဲ့ဟာမြန်မာစစ်အစိုးရနဲ့အပြည့်အခက်ရက်စဲထားတဲ့အဖွဲ့ဖြစ်တဲ့အပြင်အဲ့ဒီဘဝခေါင်းဆောင်တွေကိုလည်းမြန်မာစစ်အစိုးရကအကာအကွယ်ပေးထားပါတယ်။ဒီရောက်ပြည်နယ်တရားရုံးရဲ့တရားစွဲဆိုမှုကိုမြန်မာစစ်အစိုးရဘက်ကတစုံတရာပြန်လည်တုံ့ပြန်ခဲ့ခြင်းလည်းမရှိပါဘူး။ဒါပေမဲ့လည်းဝါကောင်းဆောင်တွေကတော့သူတို့ရဲ့ဌာနချုပ်ကန်ဆိုင်မှာသတင်းစာရှင်းလင်းပွဲတရားပြုလုပ်ပြီးသူတို့အနေနဲ့ဘိန်းပါပြောက်ရေးစီမံချက်ချလုပ်ကင်နေပါကြောင်းအမ်ဖက်တမင်းစိတ်ကြွဈေးရထုတ်လုပ်ရမှာလည်းပါဝင်မှုမရှိပါကြောင်းညင်းဆိုထားခဲ့ပါတယ်ခင်ဗျာ
။အဲ့ဒါကတော့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာန